တသရှင်များရှင်တရုတ်ပြည်ဘက်ကဆင်းလာတဲ့လေဖိအားကြီးရဝန်းကြောင့်ဒီရက်ပိုင်းအတွင်းမြန်မာပြည်အဝမ်းမာအေးပိုခဲ့ရာကမန္တလေးတိုင်းဒေသကြီးရမဲသိမ်းမြို့မှာနေ90ကျော်အတွင်းအနိုင်ဆုံးအပူချိန်နဲ့ပဲခူးတိုင်းဒေသကြီးကျုပ်ပင်ကောင်းမှာတော့အနှစ်30အတွင်းအနိုင်ဆုံးအပူချိန်နဲ့စံချိန်တင်ကျဆင်းခဲ့ပါတယ်လာမယ့်ရက်ပိုင်းတွင်မှာတော့လေဖိအားကြီးရဝန်းဟာဗီယက်နမ်ကမ်းခြေဖက်ကိုရွေ့ရှားသွားနေတာကြောင့်အပူချိန်ပြန်ပြီးတော့မြင့်တက်လာနိုင်တဲ့အကြောင်းမိုးလေဝသဇလဗေဒဌာနကသတင်းထုတ်ပြန်ပါတယ်ဒီသတင်းကိုတော့ VOA မြန်မာပိုင်းကကိုမိုးစောကတင်ပြထားပါတယ်ရှင်
ဟုတ်ကဲ့ဆောင်းရာသီမှာမြန်မာနိုင်ငံရဲ့အပူချိန်အပြောင်းလဲဟာကျုပ်နိုင်ငံဘက်မှာဖြစ်ပေါ်တဲ့လေဖိအားကြီးရပ်ဝန်းနဲ့ဟိမွန်နာတောင်တန်းဘက်ကတိုက်ခတ်လာတဲ့လေအေးဝင်ရောက်မှုအပေါ်မှာမူတည်နေတာဖြစ်ပါတယ်။ဒီရက်ပိုင်းတွေအတွင်းမှာတော့ကျုပ်ပြည်ဘက်ကဆင်းလာတဲ့လေဖိအားကြီးရပ်ဝန်းကြောင့်မြန်မာနိုင်ငံအနှံ့မှာအပူချိန်ကျဆင်းခဲ့ရာကရမဲသိန်းနဲ့ကျုပ်ပင်ကောက်တို့မှာစံချိန်တင်ကျဆင်းခဲ့တယ်လို့မိုးလေဝသနဲ့ဇလဗေဒညွှန်ကြားမှုဦးစီးဌာနကဒုတိယညွှန်ကြားရေးမှူးချုပ်ဦးကျော်မိုးဦးကပြောပါတယ်။
ဒီမဲ့တင်ရတော့ဒီနေ့တဲမှာကျွန်တော်လာတဲ့မှာပေါ့အနေဆုံးအခုချိန်ကနှစ်ခါဆန်ချိန်ကျိုးသွားတယ်ပေါ့လေဓမ္မတချိန်ကျိုးတာကတော့ဒီ23ရက်တလ2016မှာဆန်ချိန်ကျိုးတယ်ပေါ့အရင်ဆန်ချိန်ဟောင်းတော့သူက 9.5 ရှိပြီးတော့အဲ့ဒီနေ့က 9.3 ရှိနေပေါ့လေနောက်တစ်ချိန်18ရက်တလ2016အဲ့မှာကျွန်တော် 6.3 ဒီဂရီဆက်ပြီးရပေါ့လေစင်ဒီဂရီရှိတဲ့အကြောင်းလို့ကျွန်တော်တို့အားလုံးနဲ့ဆင်းမှာကျတော့ဟိုအနေဆုံးအခုချိန်ပေါ့လေအဲ့လိုဆိုရင်တော့ကျွန်တော်တို့အခုဒီ session တလား2016မှာတော့ဒီတော့ဟို 9.3 ဒီဂရီဆင်ဒီဂရီဆိုတဲ့အကြောင်းကိုပြောတော့ဒီနှစ်ပေါင်း30ပေါ့နော်နှစ်ပေါင်း30ပြန်လာအနေဆုံးအခုချိန်ကိုတော့ဟုတ်ကဲ့
ဒီအပိုင်းတွေအတွင်းပြောင်းလဲနိုင်တဲ့မိုးလေဝသအခြေအနေကိုသူကအခုလိုဆက်ပြောပါတယ
်။နောက်၄နှစ်လောက်နေရင်တော့နည်းနည်းအေးတော့ပြန်ပေါ်သွားမယ်ခင်ဗျ။ပေါ်သွားပြီးတော့မှကျွန်တော်တို့ဒီဆက်ကြောင်းနဲ့ဆက်ကွန်မှာနည်းနည်းချက်ပြန်အေးမှာပေါ့လေ။အဲ့လိုမျိုးလေးတော့ရှိပါတယ်။အနေကတော့ဒီညဉ့်ညနေသုံးတဲ့ဒီစရာကြီးရောင်းဆိုင်နာကဒီကျွန်တော်တို့ဗီယက်နမ်ကိုဆိုပေါ့လေပြေးသွားတဲ့အကြောင်းဆိုဒီအပိုင်းမှာတော့ဒီကျွန်တော်တို့ဘက်ထဲမှာပေါ့လေဒီနည်းနည်းလေးပြန်ပြီးတော့ဒီရောသွားတဲ့အနေအနေကြီးကြည့်ပြီးတော့ဒီအရှိဘက်ကနေပြီးတော့လာတဲ့ဒီဒိန်းတိုင်းအချို့ကြောင့်လို့ဒီမှာနိုင်ငံထမိုင်းနေမှာ ਨੇ ဒါမဲ့သုံးရက်ပြန်ဖို့အနေငယ်ရနိုင်တယ်ပေါ့လေ
ဒီလ26ရက်နေ့နောက်ပိုင်းမှာတော့တရုတ်လေဖိအားကြီးရဝင်းဟာပြန်လဲအားကောင်းလာနိုင်တာနဲ့ဟိမဝန္တာတောင်တန်းဘက်ကလေအေးဝင်ရောက်မှုတွေကြောင့်ပြန်အေးလာနိုင်ပွဲရှိကြောင်းလည်းသုံးသပ်ပါတယ်။ဇမဲသိမ်းမြို့နယ်ကလက်ရှိရွေးကောက်ခံတိုင်းဒေသကြီးလွတ်တော်ကိုယ်စားလှယ်ဦးအောင်မျိုးဦးကတော့52နှစ်အတွင်းအပူချိန်စံချိန်တင်ကျဆင်းခဲ့ပေမဲ့ဒေသခံတွေကျမကြီးဆူဆူဝါးဝါးထိခိုက်တာတော့မကြားကြောင်ပြောပါတယ
်။အေးရတော့ဟုတ်တယ်ဗျာကျွန်တော်တို့ဒီအေးဓာတ်ကတော့ဒီနှစ်နှစ်နဲ့မတူဘူးပေါ့နော်။ဥရပိုင်းလေးမှာတော်တော်ကြီးသေးတာအေးတာ။ဒါပေမဲ့လူတွေအခုလက်ရှိကျမကြီးနဲ့ပတ်သက်ပြီးကျွန်တော်တို့အေးလာမိတလို့ဒီအေးတန်ကြောင့်ပြည်စနာလို့ကျွန်တော်မကြားသေးဘူးတော့လေအခုကဒီအေးတန်ကိုပြင်းလို့အခုကျိုးတန်ကားတွေကလည်းဒီအနည်းငယ်မရှိတဲ့လူလူလာတွေပါရောရှိတယ်ပေါ့လေဒီအေးတန်အသေးစားအေးတဲ့အတွက်အာကျွန်တော်တို့ဒီပုံလိကတွေရတဲ့အလူချင်းတွေပါတယ်လည်းတင်ရတဲ့ဓာရီပါတွေမှာအလူမျိုးမျိုးရက်လေးလူကတန်ကားအမှုလေးရှိတယ
်ရမဲသိန်းမှာအပူချိန်ကျဆင်းတာဟာညသကောင်ဝင်းကျင်လောက်မှာတိတာကြောင်လဲဆက်ပြောပါတယ်ရှမ်းပြည်နယ်တောင်ပိုင်းပင်လောင်းမြို့မှာတော့ညအပူချိန်ဟာ3ရက်အောက်ထိကျဆင်းတာ3ရက်လောက်ရှိပြီးဇက်တိုက်ရေခဲခဲ့ပါတယ်။ဒီလိုရာသီဥတုဆိုးရတာကြောင့်အသက်5နှစ်အောက်ကလေးငယ်တွေအေးမိယောဂါအဖြစ်များပေမဲ့အသက်ဆုံးရှုံးအောင်ထိဖြစ်ပွားတာမရှိကြောင်းပင်လောင်းမြို့နယ်ဆရာဝန်ကြီးဒေါက်တာခင်သိန်းထွေးကပြောပါတယ
်။ဟုတ်ကဲ့အသက်5နှစ်အောက်ကလေးလေးတွေပေါ့နော်။အဆောက်အအေးမိတဲ့ယောဂါလောက်ပြောပါတယ်ရှင်အခုတော့ကတော့အဲဟိုလိုလူတေလောက်တဲ့အထိအဲ့လိုတွေတော့မဖြစ်ပါဘူးရှင်။ကလေးတွေကရေချိုးရေချိုးပြီးအေးပြီးတော့ခါကြတော့ဆောက်အေးမိတဲ့ယောဂလက္ခဏာလေးတွေနဲ့အသက်ရှူခက်တာလေးတွေနဲ့ရောက်လာကြပါတယ်။ရောက်လာတယ်ဆိုတာလည်းဟိုခါတိုင်းနှစ်ဖြစ်နေကြလို့ပဲလေအဲ့လိုလေးပဲ။ဟုတ်ကဲ့တက်ကြီးရဲ့ဦးတွေကြတော့သွားမှစီချောင်းဖိုးပေါ့နော်။ဟိုတုတ်ကွေးသဘောမျိုးလေးတွေပေါ့နော်။အဲ့လိုလေးတွေခံစားရတယ်ပေါ့နော်။အေးတော့လေ။ဆောင်းရတီမှာဖြစ်လေးဖြစ်တာရှိသလောက်ပါပဲ
။ကျမရဲ့ဌာနအနေနဲ့ယာတီဥဒုအေးချိန်မှာနွေးနွေးထွေးထွေးနေဖို့ရေချိုးရမှာတတိထားဖို့နဲ့မီးလုံရမှာမီးခိုးကြောင့်အသက်ရှူလမ်းကြောင်းယောဂမဖြစ်ပွားအောင်ဂျူးဆိုင်ဖို့အတွက်ကြီးရွာတွေမှာပညာပေးလုပ်ငန်းတွေဆောင်ရွက်နေကြောင်းပြောပါတယ်။မိုးစလာဌာနကတော့ဒီကနေ့ထူးခြားတဲ့ညအပူချိန်ဖြစ်နမ်ဆန်နဲ့ဟာခါမြို့တို့မှာ3ဒီဂရီစင်တီဂရိတ်ပြင်ဦးလွင်မြို့မှာ2ဒီဂရီစင်တီဂရိတ်လာရှိုးမြို့နဲ့မိုးကုန်းမြို့မှာ4ဒီဂရီစင်တီဂရိတ်ရှိနိုင်ကြောင်းထုတ်ပြန်ထားပါတယ်။